88ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြမကိုစားပြုတန်မတ်နေရစစ်စမှုအလားအလာနဲ့မြမရေးအခြေအနေတွေအကြောင်းကိုတန်မတ်ကြီးဦးကျော်မိုးထွန်းကိုမတ်ဤတန်စင်ကတည်ဆန့်တွေ့ဆုံမေးမြန်းထားပါတယ်ခင
်ဗျအရင်ရက်ပိုင်းနေရရတဲ့ indication တွေအရာပေါ့နော်ဒါကျွန်တော် indication တွေလို့ပဲပြောတာပေါ့နော် indication တွေအရာမနစ်ကအတိုင်းဖြစ်မဲ့အနေအထားမျိုးရှိတယ်လို့ပဲကျွန်တော်တို့ indication ရပါတယ်ခင်ဗျမနစ်ကအတိုင်းဖြစ်မဲ့ဆိုတဲ့ဥစ္စာတော့အလုံးတည်တဲ့အတိုင်းပေါ့နော်မနစ်က general debate မှာဟိုကျွန်တော်ဟိုမိန့်ခွန်းဝင်ရောက်ပြောကြားခြင်းမပြုခဲ့ပေါ့နော်ကျွန်တော်ပြီးခဲ့တဲ့ထုံးစံအတိုင်းကျွန်တော်ဒီ general assembly စပြီဆိုရင်တော့ဒီ general debate မှာမြန်မာကိုစားစကားပြောဖို့အတွက်ကိုဟိုကျွန်တော်တို့အမြဲတမ်းဟို inscribe လုပ်ပါ speaker list မှာဆိုတော့ဒါကတော့ပေါ့နော်တောင်းနဲ့တောင်းနားလည်မှုနဲ့ပေါ့နော်တချို့ဥစ္စာတွေမှာဒီမိန့်ခွန်းကိုပြောဖို့မပြောဖို့ဆိုတဲ့ဥစ္စာတွေကဒီလိုမျိုး part of the arrangement အနေနဲ့လို့ပေါ့နော်နောက်ဆုံးအချိန်တစ်ခုရောက်ရင်အဲကျွန်တော်မနစ်ကလည်း withdraw လုပ်ပေးခဲ့တယ်ပေါ့နော်ဆိုတော့ဒီနှစ်လည်းဒီလိုမျိုးတောင်းနဲ့တောင်းနားလည်မှုအရာပေါ့နော်ကျွန်တော် withdraw တော့လုပ်ပေးခဲ့ပြီးပါပြီခင်ဗျာ
ဟုတ်ကဲ့ပါရှင်အခုဒီနှစ်88ကြိမ်ကကုလသမဂ္ဂအထွေထွေညီလာခံမှာပေါ့နော်မြန်မာအရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လက်တွေ့လှုပ်ဆောင်မှုဖြစ်လာနိုင်မဲ့ဆွေးနွေးချက်တွေပါဝင်နိုင်ပါလားရှင
်အခုဒီ general debate ကတော့ဒါနိုင်ငံတွေရဲ့သူတို့ policy တွေကိုပြောတဲ့ဥစ္စာပေါ့နော်ဒါကြောင့်ဒီကနေပြီးတော့ policy တွေပြောတဲ့အတွက်ကြောင့်သူတို့ဘာအလေးထားဖို့ရှိလဲသူတို့ဘာရှေ့သွားဖို့ရှိမလဲဆိုတော့ဒီ policy main goal တွေကတော့အနေနဲ့အများဆုံးတော့မှန်းလို့ရပါတယ်ခင်ဗျာဒါပေမဲ့လည်းခုနကပြောတဲ့ general assembly တစ်ခုလုံးအနေနဲ့ပြောရဲဆိုရင် general assembly ကကျွန်တော်တို့ဒီ September 5ရက်နေ့ကတော့စလိုက်ပြီပေါ့နော်ဒီနှစ်နောက်နှစ် September အထိတစ်နှစ်ပတ်လုံး General Assembly ကတော့တွားနေအောင်ပါဘော။အဲ့ဒီထဲမှာမှာအခုဒီ September ပြီးတော့ဒီ September ကနေ December လကုန်ထိကကျွန်တော်တို့လွယ်လွယ်ကူကူဒီ General Assembly ရဲ့အဓိကအပိုင်းလို့ကျွန်တော်တို့ခေါ်ရပါတော့ Main part လို့ခေါ်ရဲ။ပြီးရင် January ကနောက်နှစ် January ကစပြီးတော့ September ထိတော့ကျွန်တော်တို့ကဒုတိယပိုင်း Second part လို့ခေါ်ရပါတော့။ဒါကတော့ရေဘူးရခေါ်တဲ့ဥစ္စာတွေပါ။အခုဒီ general assembly ဒီ3လအတွင်းမှာတော့ရေဘူးရအဖြစ်ဒီအရင်နှစ်တည်းကဆောင်ရွက်တဲ့ဥစ္စာတွေကိုပြန်ဆောင်ရွက်တဲ့ဥစ္စာရှိတယ်တချို့ဥစ္စာတွေမှာကျတော့နှစ်နှစ်တစ်ကြိမ်ဒီခေါင်းစဉ်ကိုဆွေးနွေးတဲ့ဥစ္စာတွေရှိတယ်ပေါ့နော်မြန်မာနဲ့ပတ်သက်ရင်တော့ဒီကုလသမဂ္ဂအထွေထွေညီလာခံမှာတတိယကော်မတီမှာကျွန်တော်တို့မြန်မာနဲ့ပတ်သက်ပြီးတော့ resolution နှစ်စဉ်ရှိခဲ့တာရှိတယ်ပေါ့နော်ဆိုတော့ဒီ resolution ကတော့ဒီနှစ်လဲဆက်ရှိမဲ့ဥစ္စာမျိုးရှိတယ်။ဒီ resolution ရဲ့အဓိက force ခေါင်းစဉ်ကိုပြန်ကြည့်လိုက်တယ်ဆိုရင်ပေါ့နော်။သူကတော့ဒီ human rights situations of Rohingya and other minorities ဆိုတဲ့ခေါင်းစဉ်နဲ့တွားထားတဲ့ဟို resolution ဖြစ်ပါတယ်။ဒါကြောင့်ခေါင်းစဉ်အရာ focus ကတော့ Rohingya ကိစ္စဖြစ်တယ်။ဒါပေမဲ့လည်းပေါ့နော်။အခုနောက်ပိုင်းဒီ2021နောက်ပိုင်းနေမှာတော့ဒီအာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့နည်းနည်းလေးတွေ reflect လုပ်လာတာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့ reflect လုပ်ပုံတော့မဟုတ်သေးဘူးဒါတွေကတော့ကျွန်တော်တို့ပါအောင်ပေါ့နော်အခုမြေပြင်မှာဖြစ်နေတဲ့ဥစ္စာတွေနဲ့ဟက်ဆက်အောင်တော့ဒါတွေကိုဆက်လက်ဆောင်ရွက်သွားဖို့ရှိပါမယ်လို့ဒါတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ပါနောက်တစ်ခုကတော့ကျွန်တော်တို့ပထမကော်မတီပေါ့ပထမကော်မတီစာလက်နက်ဖြတ်သိမ်းရေးကော်မတီပေါ့အဲ့ဒီလက်နက်ဖြတ်သိမ်းရေးကော်မတီမှာတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဥဆောင်ပြီးတော့ပေါ့နော် resolution တခု nuclear disarmament နဲ့ပတ်သက်တဲ့ resolution ကိုကျွန်တော်နှစ်စဉ်တင်လေးရှိပါတယ်ဆိုတော့ဒီနှစ်လဲကျွန်တော်တို့အရင်နှစ်ကအတိုင်းဆက်လက်တင်သွားဖို့တော့ရှိပါမယ်ဆိုတာလေးတော့ကျွန်တော်ကြုံတော့အတိပေးလို့ပါတယ်ခင်ဗျဟုတ်